ဒီကနေ့ကြောက်တဲ့တံမတော်နေ့အတွက်နေပြည်တော်မှာကျင်းပတော်မယ့်အခမ်းအနားတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားခဲ့ပေမဲ့ KNU KN မျိုးသားအစည်းအရုံးပါဝင်တချို့အဖွဲ့တွေကတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အတဲတွေနဲ့လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေချိန်မှာစစ်ကောင်စီကကျင်းပမယ့်တံမတော်နေ့အပေါ်တိုင်းရင်းသားအဖွဲ့တချို့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စီအနာသိမ့်ပြီးဒုတိယကြိမ်ကျင်းပတဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားကိုဖိတ်ကြားမှုဒီတစ်ခေါက်ထူးခြားပုံကို KNU ပြောခွင့်ရဖို့သို့စောတော်နေက
ဖိတ်စာတော့ရပါတယ်ထူးခြားတာတော့ဟိုဥက္ကဋ္ဌမဟုတ်ဘူးဆိုတော့ဒုက္ခပေါ့နော်ဒါမှမဟုတ်ဆိုတော့အတွေးမှုပေါ့နော်အတွေးမှုဆိုရင်လည်းအတွေးမှုတယောက်ဒါပေမဲ့နောက်ထပ်တယောက်နဲ့ပေါ့နော်နောက်ထပ်တယောက်ဆိုတာပိုကုန်တယ်ခဲရတယောက်ရောပေါ့နော်ဆိုတော့အဲ့ဒီမှာနှစ်ယောက်ပေါ့နော်အဲ့လိုမျိုးဖိတ်တာတော့ရှိတယ်အဲ့တော့လည်းဒီလိုမျိုးပဲနဲ့ရောက်တက်ရမယ်ဒီလိုမျိုးဟိုရာတူးဒီလိုဟာမျိုးနဲ့သွားတက်ရမယ်ဆိုတော့တော်တော်မဖော်ပြောဒီဟာဆီယနာရှိဖိတ်ထားတဲ့တမ်ရော်နေဆိုတဲ့ဟာနေကြီးရကြီးဘာမျိုးကိုကျွန်တော်တို့တက်ဖို့လုံးဝမသိတော့ဘူးအဲ့ဒါပြင်ကျွန်တော်တို့နေမြေတော့မှလည်းနေ့တိုင်းနေ့စဉ်ရဆက်လို့လို့တိုက်ပွဲတွေအကြီးကျယ်ဖြစ်နေတာကြတော့တစ်ဖက်ကနေသူဖိတ်တဲ့ကိုသွားတက်တယ်ဆိုကြတဲ့အဲ့ဒါကြီးကလည်းဘလို့မှမဟုတ်ဘူးလေ
အဲ့ဒီတော့တခြားဘယ်ဖွဲ့တွေတက်နိုင်ဖို့ရှိနိုင်ပါလဲလို့မေးရမှာ KNU နိုင်ငံခြားရေးအကြီးအကဲလည်းဖြစ်တဲ့ဘယ်လိုစော်တော်နေက
ဘယ်သူတက်မယ်ဆိုတော့မသိဘူးလေဒါပေမဲ့တက်မယ်ဖွဲ့ကရှိမှာတော့သိကြဘာလဲဆိုတော့ပြီးခဲ့တဲ့နှစ်တုန်းကလည်းဒီလိုအပွဲမျိုးလည်းတက်ခဲ့တာပဲတမ်တော်နေဟိုကဖိတ်တယ်ဆိုလည်းပွားနာပဲအဲ့ဒီနှစ်တုန်းကလည်းဒီတမ်ပြည်မှာဒီစေနာရှင်ဆန့်ကျင်မှုတော့လူလူတွေကအုံကျွတ်ကျွတ်ဖြစ်ပြီးတော့တခါတည်းအကြီးအကျယ်ပြတ်တက်တဲ့နေပဲလေပြီးခဲ့တဲ့နေအဲ့ကြားတဲ့မှာအဲ့ဒီလည်းမှတော့တက်ရတာပဲကျွန်တော်တို့ဘက်ကတော့ဘာမှတက်စရာအကြောင်းမရှိဘူးကျွန်တော်တို့မူဝါဒလုံးဝဆန့်ကျင်တယ်ကယ်ရေးများတယောက်တည်းလျာပြန်ဒီလိုပွားပြီးတော့တက်မယ်ဆိုလည်းဒါကျွန်တော်တို့လုံးဝကိုစားပြုတော့မဟုတ်လေ
ဒီနေရာမှာတက်နိုင်တဲ့နောက်အဖွဲ့တွေကိုမေးရမှာ PNL ဥဆောင်နာယကဥခိုကာက
ကျွန်တော်တို့ကြားတော့ဟိုအပွဲဘက်အတွင်းမူခွန်တွန်းတင်တဲ့ဘုံမကြီးကျွဲတော်လေနောက် PNL ကတော့သွားတယ်ဆိုတော့ကျွန်တော်တမေရသတင်းပို့လို့ကျွန်တော်ပြလိုက်တယ်ပုံမှန်တော့ပွားတော့သွားကြတာပဲကျွန်တော်တို့ဒီကဒီနေ့ PC ရတော့ပေါ်နေကြပါလေဆိုတော့ပုံမှာအနောက်ဘက်တော့ဟို PLP ရတော့ပေါ်မှတင်တယ်ပုံပွဲမော်လည်းပေါ်မှတင်တယ်သူတို့လည်းပေါ်နေကြအောင်အလုံး၅ဘွဲ့၆ဘွဲ့လောက်တော့ပေါ်နေတယ်အ
ဲ့ဒီတော့ရှေ့ဆက်အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာဖရိုစော်တော်နီကဆက်ပြီ
းဟိုလက်ရှိကာလမှာတော့စစ်ကောင်စီကနေပြီးတော့ဘောနော်တစ်ဖက်ကနေအပြစ်ခံရစီအိတ်တွေမုံမောင်ပြောပြီးတော့တစ်ဖက်ကနေပြောဒီလိုမျိုးတကြီးကျယ်စစ်ဆင်တာတွေနော်ဒီလိုလူတို့ပုံမှာရန်စားပြီးတော့တခါတည်းတတာဖြတ်တယ်အခုလည်းဒီမဆုံးအဲအဲ့ဒီကနေပြီးတော့ဟိုဘယ်လိုပြောရမလဲစစ်စင်ရင်တောင်မှလုံးဝသိစစ်စင်နဲ့လုံးဝပတ်သက်တဲ့ဥစ္စာပေါ့နော်အရသာပြမသက်သက်လို့ပြစ်ခတ်တာလဲအခုတည်းတည်းကမရသေးဘူးအဲ့ဒါတွေကတော့ကျွန်တော်တို့ကဘယ်လိုမှလက်ခံလို့မရဘူးလေဒါတွေကကျွန်တော်ပြောသားရက်တည်ပြီးတော့ဆန့်ကျင်တိုက်ရက်သွားမှာဖြစ်တယ်ဘယ်လိုဖြစ်ရဒီအခက်အခဲကာလမှာတော့ဟိုကျွန်တော်တို့ကတော့ဒီလူတို့နဲ့ပဲတစားရက်တည်ပြီးတော့ဒီဆောင်းနိုင်အောင်ကျွန်တော်ဖီးကိုဆက်သွားမယ်ဆိုတော့ကျွန်တော်ဒါပဲပြောချင်ပါတယ
်ကြာပြေအခုအခမ်းအနားကိုတက်ရကနေဘလို့အကျိုးဆက်ကိုမျှော်လင့်ချပါလဲလို့မေးရမှာဥခိုကာက
တမတော်နဲ့ရှိမှညပိုင်းသမင်းစားပွဲရှိမှ28မှာကြတော့သွားတဲ့ဖွဲ့တွေကိုကျုပ်ရပြီးတော့အမိတ်ဆက်တာလေးပေါ့ဗျာခါတိုင်းလုံးနေကြပါလို့ပေးရန်ဝိုင်းမိတ်ဆက်စကားဝိုင်းလေးတော့ရှိမှတယ်မင်းကြောင့်ကြီးကတော့ဒီအခုကသူတက်ကဲမဟုတ်တဲ့ခါကျတော့ဒါမှမဟုတ်မိတ်ဆက်မှတယ်အခုဖွဲ့နေတဲ့ကော်မတီရဲ့ဖက်ဒရယ်လေးလာရေးကော်မတီတို့ဒီကောင်တို့သဘောတူစာချုပ်အစိတ်ပိုင်းပုံကော်မတီတို့ဖွဲ့နေတာဟုတ်ဘူဂျိုဝင်းဘူရှင်ဥဆောင်မှာတခုဘူဂျိုအေးဝင်းဥဆောင်မှာတခုအဲ့ဒီကော်မရှင်ရဲ့ကိစ္စလည်းအမှန်နဲ့ရှင်းပြအောင်လုပ်မယ်ပြည်။ဒါတော့အဲ့ဒါပြန်လာရင်တော့တခြားဒီအလွတ်သဘောဆွေးနွေးနိုင်ဖို့လမ်းကြောင်းတော့နည်းနည်းပွင့်မလို့တော့ထင်တာလား။ issue based လေးတွေပေါ်လာနိုင်တယ်လို့ပြောတယ်။နော် ASEAN အထူးကိုယ်တော်လည်းဆက်စစ်စိတ်ထပ်လာနိုင်တယ်လို့ဆိုတယ်ဗျ
။တကယ်တော့ဆီယနာသိပြီးနှစ်နှစ်မြောက်မှာဖြစ်လာတဲ့ဒီတက်မတော်နေ့အခမ်းအနားကနေရှေ့ဆက်ပြီးနိုင်ငံရေးစီးပွားရေးအပြောင်းလဲတစ်ခုဖြစ်လာမလားလို့တချို့ကတော့စောင့်ကြည့်နေကြပါလေခင်ဗျ။